မြန်မာနိုင်ငံတော်ဆရာနာတိတ်မှုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုအာဏာပိုင်တွေပြစ်ခတ်နိုင်နေမှုကြောင့်20ထက်မနည်းတိုက်ဆုံခဲ့ပါတယ်။ရန်ကုန်မြို့မှာလက်နက်ကင်လုံခြုံရေးတွေမြေရီရုံဘုံတွေတုံလိုက်လံဖြိုခွင်းတဲ့ကြားမှာပဲဆန္ဒပြသူတွေကလည်းအခွင့်အရေးရတယ်လို့ဆန္ဒပြခဲ့ကြပါတယ်။ လေရန်နဲ့မြင်းဒီကုန်းတဝိုက်မှာဆန္ဒပြသူတွေကိုပြစ်ခတ်တဲ့အတွက်တေဆုံးတယ်လို့အတီးပြုနိုင်သူ၃ရောက်ရှိပါတယ်။လေရန်ဘက်မှာအထက်မြင့်တိုက်ပေါ်ကနေဆန္ဒပြသူတွေကိုချိန်ပစ်တယ်လို့လေရန်မှာနေသူတွေကပြောပါတယ်။အဲဒီမှာအသက်20ဝန်းကျင်လူငယ်2ယောက်တနတ်တရာနဲ့တေဆုံးခဲ့ပါတယ်။မြင်းဒီကုန်းချင်းမြနိုင်ဘက်မှာလည်းတနတ်ထိမှန်လို့ကျောင်းဆရာမတယောက်တေဆုံးခဲ့ပါတယ်။ ရန်ကုန်မြို့မှာဒီနေ့မနေ့အစောပိုင်းကဆန္ဒပြမဲ့သူတွေလူစုနေတဲ့နေရာတွေကိုလုံခြုံရေးတွေကမျက်ရည်ရိုးပုံးတွေသုံးလူစုခွဲဖို့ကြိုးစားခဲ့ကြတာပါ။မန္တလေးမြို့မှာလည်းဆန္ဒပြသူတွေကိုပြစ်ခတ်ဖြိုခွင်းတဲ့အတွက်တေဆုံးသူ၃ယောက်ရှိတယ်လို့အတည်ပြုနိုင်ပါတယ်။မန္တလေးမြို့လမ်းတွေတဲ့လက်နက်ကင်လုံခြုံရေးတွေဝင်လာလို့မရအောင်လို့ပြည်သူတွေကလည်းအတားအဆီးတွေလုပ်ပြီးတော့ဆန္ဒပြခဲ့ မနက်ပိုင်းတုန်းကလည်းအကြမ်းမဖက်အာဏာဖီဆန်ရေးစီဒီအမ်လှုပ်ရှားမှုမှာပါဝင်တဲ့ဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေကိုမန္တလေးကရင်300ဆန့်ဆေးရုံဝင်းတွေကနေအပြင်မထွက်နိုင်အောင်လို့လုံခြုံရေးတွေကပိတ်ဆို့ထားခဲ့ပြီးညနေပိုင်းရောက်မှဖယ်ရှားခဲ့ပါတယ်ပခုတ်ကူမျိုးကစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေမှာလည်းမျက်ရည်ယိုပုံးတွေတနက်တွေနဲ့ပြစ်ခတ်လူစုခွဲခဲ့တဲ့အတွက်တေဆုံးသူအနည်းဆုံး1ယောက်နဲ့ထိခိုက်ဒဏ်ရာရသူတွေရှိပါတယ်ဒါရရသူတယောက်ကိုလုံခြုံရေးတွေကဖမ်းဆီးခေါ်သွားတယ်လို့လည်းမြို့ကမျက်မြင်တွေကပြောပါတယ်။အလားတူမြန်မာနိုင်ငံတောင်ပိုင်းဘိတ်မြို့မှာလည်းဆန္ဒပြသူတွေတနက်နဲ့ပြစ်ခတ်လူစုခွဲဖမ်းဆီးခံရပါတယ်။လောလောဆယ်တိထားသလောက်ဘိတ်မှာတနက်တန်ရနဲ့တေဆုံးသူ9ယောက်ထက်မနည်းရှိပါတယ်။ဒဝယ်မြို့မှာတော့ပြစ်ခတ်နှိမ်နှင်းမှုကြောင့်6ယောက်ထက်မနည်းတေဆုံးတယ်လို့စေဝင်တန်းနဲ့ဒေသခံသတင်းမီဒီယာတွေကပြောပါတယ်။ဒေါ်အောင်ဆန်းစုကြည်အပါအဝင်အရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့တမ်ဘော်ကာကွယ်ရေးဦးစီးချုပ်အာနာတင်းယူခဲ့တဲ့ဖေဖော်ဝါရီ1ရက်နေ့နောက်ပိုင်းတွေကဒဝယ်မြို့ပြည်သူထောင်တောင်းစီဟာနေစဉ်လမ်းပေါ်ထွက်ဆန္ဒပြနေကြတာဖြစ်ပါတယ်။ဒီနေ့အာနာပိုင်တွေရဲ့ပြစ်ခတ်နှိမ်နှင်းမှုကြောင့်ပဲခူးမြို့မှာလည်းလူငယ်နှစ်ယောက်တနက်ထိမှတေဆုံတယ်လို့ပဲခူးမြို့ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။မော်လမြိုင်မြို့မှာလည်းတေဆုံထိခိုက်ဒဏ်ရာရသူတွေရှိတယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့လောလောဆယ်ဗနီယောင်လဲဆိုတာကိုတော့အတိပြုလို့မရသေးပါဘူး။အခုလိုမျိုးနိုင်ငံအနှံ့ဆန္ဒပြသူတွေကိုလက်နက်ကိုင်အာဏာပိုင်တွေကပြစ်ခတ်နှိမ်နှင်းတယ်လို့အတော်များများလဲဖန်ဆီးခံခဲ့ရပါတယ်။